သဗ္ဗရာဟောင်းထရမ်မှာ2021ခုနှစ်ဇန်နဝါရီလ6ရက်လွတ်တော်စီးနင်းတိုက်ခိုက်ခဲ့တာကိုအားပေးအားမြောက်ပြုခဲ့တဲ့အတွက်ပုဂ္ဂိုလ်ရေးရာတာဝန်ရှိတယ်လို့ဒုတိယသဗ္ဗရာဟောင်းမိုက်ပန့်စ်ကပြောလိုက်ပါတယ်။အဒီချိန်တော့ကရွေးကောက်ခံရတဲ့သဗ္ဗရာဘိုင်ဒန်ကိုလွတ်တော်မှာအတီးပြုတာပြက်ပြားသွားအောင်ထရမ်ထောက်ခံသူတွေကလွတ်တော်ကိုအကြမ်းဖက်စီးနင်းခဲ့ကြတာဖြစ်ပါလေ။သဗ္ဗရာထရမ်မှာခဲ့ပါလေ။ရွေးကောက်ပွဲကိုပယ်ဖျက်ဖို့ကျွန်တော်မှအခွင့်အရေးမရှိပါဘူးလို့နှစ်စင်လှုပ်တဲ့သတင်းတောက်တွေနဲ့ဂရီဒီရောင်ရဆာစားပွဲမှာစနေနေ့ကပန့်စ်ကပြောခဲ့တာဖြစ်ပါလေ။အကျိုးကြောင့်မဲ့သူ့ရဲ့စကားတွေကြောင့်အဒီနဲ့လွတ်တော်မှာရှိကြတဲ့လူတိုင်းနဲ့ကျွန်တော်မိသားစုတို့အနေနဲ့ကြုံခဲ့ရပါတယ်။တမိုင်းကဒေါ်နယ်ထရမ့်ကိုအရေးယူမယ်ဆိုတာကျွန်တော်သိပါတယ်လို့ဒုတိယသမ္မတဟောင်းမိုက်ပန့်စ်ကသတင်းထုတ်တွေကိုပြောခဲ့တာပါ။ဇန်နဝါရီလ6ရက်အုံချွားမှုနဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းမြန်လှန်ဖို့ထရမ့်ရဲ့အားထုတ်မှုတွေနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးရေးမှုကလာရောက်အစ်စ်ခံမှုဒုတိယသမ္မတထရမ့်ကိုစင့်ခေါ်ခဲ့တုန်းကတော့ဒီလိုစင့်ခေါ်စာကိုတားမြစ်ပေးဖို့ပန့်စ်ကတရားရုံးကိုပြီးခဲ့တဲ့ပတ်ကရှောက်ထားခဲ့ပါတယ်။ဒါပေမဲ့စနေနေ့ညစာစာပွဲမှာတော့ Conservative အမတ်တွေနဲ့ Fox သတင်းဌာနကဝေဖန်သုံးသပ်သူတွေကဇန်နဝါရီလ6ရက်ဖြစ်ရကိုအရေးမကြီးသလိုပြောဆိုနေတာတွေကိုတော့သူကဝေဖန်ပြစ်တင်လိုက်ပါတယ်။မမပါစေနဲ့အဲ့ဒီနေ့မှာဖြစ်ခဲ့တာတွေကကြက်တည်ရုပ်ပါတယ်။တိတ်ခါရှိရှိလှုပ်ဆောင်နေကြတာကိုပြောင်းလောင်ခဲ့တာဖြစ်ပါတယ်လို့ Mike Pence ကပြောဆိုခဲ့ပါတယ်။ Trump က2024ခုနှစ်တံပရာလောင်းရွေးပွဲမှာဝင်မယ်လို့ကြေညာခဲ့ပြီး Mike Pence ကတော့ဝင်ဖို့ချင့်ချိန်နေတယ်လို့ပြောထားပါတယ်။